လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်ကိုတရုတ်အာဏာပိုင်တွေကဝါဒပြမှုအတုံးချမှာကိုတကြွလှုပ်ရှားသူတွေစိုးရိမ်နေချိန်မှာပဲလူခွင့်ရေးရာဦးစားပေးကိစ္စဖြစ်တဲ့အကြောင်းမဟာမင်းကြီးမီရှဲဗက်ရှီလီကပြောကြားလိုက်ပါတယ်။နှစ်ပေါင်း18နှစ်အတွင်းပထမဆုံးအချိန်လူခွင့်ရေးမဟာမင်းကြီးတူရဲ့တရုတ်ပြည်ခီးစဉ်မှာလူခွင့်ရေးကိစ္စတွေကိုတရုတ်စိုးရွားနဲ့ဓာတ်ရိုက်ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့လည်းပြောဆိုလိုက်ကြပါ
Human rights have to be at the core.
လူခွင့်ရေးကိစ္စဟာအဓိကနေရာမှာရှိရမှာဖြစ်ပါတယ်လို့ဗော်ဒူးနေတရုတ်သမ္မတရှီချင်းဖင်နဲ့အွန်လိုင်းတွေ့ဆုံရမှာမဟာမင်းကြီးပြောဆိုသွားတာပါ။ Amnesty International ပါဝင်နိုင်ငံကလူခွင့်ရေးအဖွဲ့အစည်းတွေကတော့တရုတ်နိုင်ငံကကိုယ်ပိုင်အုပ်ချုပ်ခွင့်ရရှင်ချန်းဒေသမှာအများစုနေထိုင်ကြတဲ့ဝီဂါမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖြစ်ရှင်းပေးဖို့တိုက်တွန်းနေပါတယ်။မဟာမင်းကြီးရုံးကတော့တရုတ်သမ္မတပါဝင်အစိုးရတာဝန်ရှိသူတွေနဲ့မဟာမင်းကြီးတွေ့ဆုံမှုဟာတရုတ်နိုင်ငံနဲ့နိုင်ငံတကာကဆွေးနွေးနေရတဲ့လူခွင့်ရေးကိစ္စတွေကိုဓာတ်ရိုက်ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့ VOA ကိုတုံ့ပြန်ပြောဆိုထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကလည်းမဟာမင်းကြီးဟာခီးစဉ်အတွင်းကန္နာပေါင်းစုံကလူတွေနဲ့တွေ့ဆုံပြီးအမြင်တွေကိုဖလှယ်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဝီဂါမွတ်စလင်တွေပေါ်လူမျိုးတုံးအောင်လုပ်နေတယ်လို့စွပ်စွဲထားတဲ့အမေရိကန်ပါဝင်အနောက်နိုင်ငံတချို့ကတော့လူခွင့်ရေးမဟာမင်းကြီးရဲ့ခီးစဉ်ပေါ်စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။